အမေရိကန်တိုက်အလေဘဲကနေရောက်လာကြမဲ့ခိုလုံခွင့်ရှောက်ထားသူတွေကိုလက်မခံဖို့အမေရိကန်ပြည်ထောင်စုကပြောဆိုနေခြင်းဟာဥပဒေကြောင့်ရခိုင်မာခြင်းမရှိတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်။ဖိနစ်ညှိမှမှုနဲ့အကြမ်းဖက်မှုတွေကနေထွက်ပြေးလာကြသူတွေကိုနိုင်ငံတကာကအကာအကွယ်ပေးဖို့တာဝန်ရှိတဲ့အကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးချုပ်ကပြောပါတယ်။ဒီကြောင့် VOA သတင်းတောက်လီဇာရှလင်းဂျနီဗာကနေသတင်းပေးပို့ထားတာကိုကုဇော်ဝင်းလိုင်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
နိုင်ငံတိုင်းကသူတန်းပြည်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်ခွင့်နဲ့ပတ်သက်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကမေးခွန်းထုတ်နေတာမဟုတ်ပါဘူး။ဒါပေမဲ့ဒုက္ခသည်တွေနဲ့ခိုလုံခွင့်ရှောက်ထားသူတွေကိုနိုင်ငံတကာဥပဒေကအုပ်ချုပ်ပိုင်ခွင့်ရှိတယ်လို့ဆိုပါတယ်။ Honduras နိုင်ငံကနေရွှေ့ပြောင်းနေထိုင်သူတွေအမေရိကန်ပြည်ထောင်စုနေဆက်ကိုအလုံးအရင်းနဲ့ရောက်လာကြမယ်ဆိုရင်ကင်တွယ်ဖြည့်ရှင်းမှုအခက်အခဲရှိနိုင်တယ်ဆိုတာကို UNHCR ကအတိအမှတ်ပြုလက်ခံပါတယ်။ဒါပေမဲ့ဒီလူတွေဝင်လာလို့မရအောင်နေဆက်ကိုပိတ်ပစ်ခြင်းဟာအဖြစ်မဟုတ်ကြောင်းနဲ့ဒီလိုလှုပ်ဆောင်ခြင်းအပြင်စစ်မှန်တဲ့အကြောက်တရားနဲ့ရင်ဆိုင်ရသူတွေအတွက်ဆိုးကျိုးတွေဖြစ်ပေါ်စေနိုင်တယ်လို့ UNHCR ပြောခွင့်ရ Charlie Yexley ကပြောပါတယ
် We wish to reiterate and underline that any individuals within that group that are fleeing persecution and violence
ဖိနှိပ်ညှဉ်းပန်းမှုတွေနဲ့အကြမ်းဖက်မှုတွေကနေထွက်ပြေးလာကြတဲ့သူတွေအနေနဲ့နိုင်ငံတစ်ခုကိုဝင်ရောက်ပြီးသူတို့ရဲ့အခြေခံရှားပိုင်ခွင့်ဖြစ်တဲ့ဒုက္ခသည်ဖြစ်ခိုလုံခွင့်ရှောက်ထားပိုင်ခွင့်ရှိတယ်ဆိုတာကျွန်တော်ထပ်ပြီးပြောလိုပါတယ်
ဒီအခြေခံမူဟာနိုင်ငံတကာဥပဒေဖြည့်ုံတာမကပဲနိုင်ငံတစ်ခုချင်းစီကချမှတ်ထားတဲ့ဥပဒေဖြစ်ကြောင်း UNHCR ပြောခွင့်ရရစ်စလီကပြောပါတယ်။ဒါကြောင့်အစိုးရတွေအနေနဲ့ဥပဒေကိုလိုက်နာကြဖို့အရေးကြီးတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာဒုက္ခသည်များဆိုင်ရာဥပဒေတွေကိုအစဉ်တစိုက်လိုက်နာတယ်ဆိုတာမရှိခဲ့ဘူးလို့လည်းသူကပြောပါတယ
်။ I think there's been well documented some of the issues around the separation of children.
ဒုက္ခသည်မျိုးပါတွေနဲ့သားသမီးတွေကိုတကွတပြားစီထိန်းချုပ်ထားတယ်ဆိုတာကလည်းအထောက်အထားအခိုင်အမာနဲ့ရှိနေပြီးအများသိနေတဲ့ကိစ္စပါ။မိသားစုတွေကိုတကွတရားစီမထားဖို့သူတို့ကိုအကျဉ်းထောင်တွေမှာထိန်းချုပ်မထားဖို့ကျွန်တော်တို့အကြိမ်ကြိမ်ပြောခဲ့ပါတယ်
။သူတို့ရဲ့လှုပ်ဆောင်မှုတွေဟာနိုင်ငံတကာဥပဒေနဲ့ကန့်ညှိခြင်းရှိဖို့ UNHCR ကအမေရိကန်ပြည်ထောင်စုနဲ့ဆက်လက်လက်တွဲဆောင်ရွက်နေကြောင်းရက်စလီကပြောပါတယ်။ဒီတော့တွင်အမေရိကတိုက်အလဲပိုင်းမှာရှိတဲ့သူတို့ရဲ့အဖွဲ့ဝင်တွေဟာဒုက္ခသည်တွေနဲ့အတူခီးစဉ်တခြားလိုက်ပါပေးနေကြောင်းဂျနီဗာအခြေစိုက် ICRC နိုင်ငံတကာချက်ချင်းဒီအဖွဲ့ကပြောပါတယ်။ဒုက္ခသည်တွေအတွက်အရေးပေါ်ဆေးဝါးကုသမှုအပါအဝင်လိုအပ်တဲ့တောက်ရည်နဲ့ခီးလန်းတစ်လျှောက်ကွဲကွာသွားတဲ့မိသားစုတွေပြန်လည်ပေါင်းစည်းပေးတာတွေကိုလှုပ်ဆောင်ပေးနေတယ်လို့ ICRC အဖွဲ့ကပြောပါတယ်ခင်ဗျာ